Hello, Minglawashe. Welcome back to the Scholarship Podcast with me, May. I'm back after taking a couple of weeks break. So it was the end of the term and, things got extremely hectic. I had like 75 essays to check overnight, and that just sort of happened because of poor time management on my part. But because of all of that, I had to take a little break from the podcast, but I am back, and I'm back with a bang. And today's episode is extremely special. Chma nene di podcast li bono lota na pa law yet la ya ae ba lo le so chma ye tak do ma semester pi ro mae atwa cha mo lo essay ri bono sa si sa goun ne check lo ara yan mya twa yan mya twa ro a chei ma shi ပဲနဲ့ပေါ့နော်ဒီ podcast လေးတွေ edit လုပ်ဖို့လို့အချိန်မရှိဘူးဒါမှမဟုတ်အခုကျမပြန်လာပြီဒီပြန်လာတဲ့အခါမှာဒီ episode မှာတင်ပြပေးခြင်းနဲ့သူကလည်းအရန်ကို special ဖြစ်တဲ့သူကိုတင်ပြပေးခြင်းတာဖြစ်ပါတယ်အဲ့တော့ကျမတို့ကဘာပေါ့ထိပ်သီး university တွေကနေပြီးတော့နော်ဘွဲရလာတဲ့လူတယောက်ဆိုလို့ရှိရင်ဘလောက်ထိထိပ်သီး university တွေမှာနေပြီးဘွဲရလာတယ်ဆို University of Oxford နောက်ကျတော့ Stanford University ဒီ university ဆိုတာအရန်ကနာမည်ကြီး university နေပြီးတော့ဘွဲရလာတဲ့လူတယောက်အကြောင်းကျွန်မပြောပြပေးချင်တာဖြစ်ပါတယ်ဒီဖိတ်ခေါ်ထားတဲ့သူอ่ะဆိုလို့ရှင်ပေါ့เนาะစာရေးဆရာမလည်းဖြစ်တယ်ဒီတထိပ်သီး University ကနေလည်းဘွဲရထားပြီးတော့အခုလောလောဆယ် Hong Kong မှာပါမောက္ခအနေနဲ့စာသင်နေတဲ့သူဖြစ်ပါတယ်အဲ့တော့ကျမတို့မြန်မာပြည်ကနေကြည်မြန်မာပြည်ကနေပြီးတော့ပဲစာသင်လာပြီးတော့မြန်မာပြည်ကနေပြီးတော့ဒီဆရာဝန်ဘွဲကိုရလာပေမဲ့လို့အရန်ကိုကြိုးကြိုးဆဆနဲ့ထိပ်သီးကိုရောက်သွားတဲ့လူတယောက်အကြောင်းကိုကျမတို့ကနားထောင်အောင်မှဖြစ်ပါတယ်အဲ့တော့ဒီလိုမျိုးအောင်မြင်ဖြစ်တဲ့သူတွေမှာအများအားသူတို့ရဲ့အလုပ် experience လေးတွေရှိမဲ့သူတို့ဒီ scholarship လေး apply လုပ်လာတဲ့အခါမှာဘယ်လိုမျိုးသူတို့ရဲ့ဒီသင်ခန်းစာလေးတွေရှိတာပေါ့နော်ဒီသင်ခန်းစာလေးတွေအားလုံးသေချာနားထောင်ကြပါလို့ကျမကပြောပြချင်ပါတယ်ရှင်အဲ့တော့ထုံးစံအတိုင်းပဲဒီ interview လေးကိုနားထောင်ကြည့်ပါ interview ပြီးတဲ့အခါမှာကျမဒီ interview ကနေပြီးတော့အရေးကြီးတဲ့အကြောင်းလေးတွေကိုပြန်ပြီးတော့ summarize လုပ်ပေးပါမယ်ရှင်So enjoy the interview, everybody.
Okay, ma'am. Tomorrow, the podcast go. La biro sa kapyo pi re to ayan jesus de mare. Ma ajang ma nenele introduce lo pi bashen.
Ama le the podcast go invite lo kaya re to ayan jesus de mare. Ama na mga piu piu din so ba. Basically, po no ama ga. ဆရာဝန်တယောက်ဖြစ်ပါတယ်မန္တလေးစေကြောင်းကနေပြီးတော့အောင်ခဲ့ပါတယ်ပြီးတော့အမမာ Master of Public Policy Oxford ကတူအနေရရှိထားပါတယ်ပြီးတော့ PhD in Epidemiology ကုသယောဂဗေဒ PhD ကိုထိုင်းနိုင်ငံ Prince of Songkla University အနေရရှိထားပါတယ်ပြီးတော့ American နိုင်ငံ Stanford တက္ကသိုလ်မှာ Asia Health Policy ကို Postdoctoral Fellow or like WHO Career Development Fellow အနေနဲ့တနည်းသူတည်တနာလုပ်ခဲ့ပါတယ
်ဟုတ်ကဲ့မအရင် impressive ဖြစ်ပါတယ
် okay ကျေးဇူးပါညီမလေး
thank you ပါအဲ့တော့မရဲ့မရဲ့ဒီ career ရလည်း long ဖြစ်တယ်ဆိုရခါကြတော့မရဲ့ accomplishment တွေလည်းအများကြီးရှိပါတယ်အဲ့ဒီထဲမှာဒီ podcast မှာတော့မသိတဲ့အတိုင်းပဲ scholarship အကြောင်းကျွန်တော် focus လုပ်ပြီးတော့ပြောကြမှာဖြစ်ပါတယ်အဲ့တော့မ scholarship အတွေ့အကြုံလေးပေါ့နော်မမှတ်မိသလားမရဲ့ apply လုပ်ခဲ့ scholarship လေးအကြောင်းပြောပြပေးပါမှာ
ဟုတ်ကဲ့ပါဆိုတော့အမက in total scholarships လေးခုရရှိခဲ့ပူတယ်ဆိုတော့ရရှိခဲ့ပုံရရှိခဲ့တဲ့နည်းတွေကလည်းတစ်ခုနဲ့တစ်ခုမတူဘူးပေါ့နော်ဆိုတော့ခါကြတော့အကုန်လုံးကိုပြောမယ်ဆိုရင်အရန်ရှည်လျားမယ်ဆိုတော့အမက essence ပေါ့အဲ့ဒါလေးတွေပဲ share ပါမယ်ဆိုတော့ပထမအဆုံးကအမကအစိုးရဝန်ထမ်းဘဝနဲ့ဒီ WHO ရဲ့ scholarship တစ်ခုကိုရှောက်ယူခဲ့တယ်ဆိုတော့အစိုးရဝန်ထမ်းဘဝ scholarship ရှောက်ယူရတဲ့ steps တွေကအပြင်ကလူတွေရှောက်ယူရတဲ့ steps တွေနဲ့မတူဘူးဒါက one scholarship approach အဲ့တော့ပြီးသွားတဲ့အချိန်မှာအမက master နဲ့ phd ကို upgrade အလုပ်ခံရတယ်ဒါအမရဲ့ university က upgrade လုပ်လိုက်တော့အဲ့ဒီ scholarship ပြတာလည်း unique ပေါ့နော်သူ way နဲ့သူဆိုတော့မတူဘူးဒါ phd scholarship ပေါ့နော်နောက်တစ်ခုကအမရဲ့ postdoc scholarship အဲ့ဒါကလည်းပဲ unique ပေါ့အမတို့က master's scholarships တွေကိုရှောက်တဲ့ ways နဲ့ phd နဲ့ postdoc နဲ့မတူတော့တစ်ခုနဲ့တစ်ခု nature တွေအရန်ကွာသွားတာပေါ့နော်ဆိုတော့ပြောရရင်အမက postdoc ကိုနှစ်ခါရဘူးတဲ့ဒီ canada toronto university မှာလည်းအဆက်ထပ်ဖြစ်ပြီးတော့မှမြန်မာနိုင်ငံမဆေးလွတ်တော့မဆေးလွတ်ဘူးဆိုတော့အမမြန်မာပြည်ပြန်လာပြီးတွားခွင့်မရခဲ့တဲ့ scholarships တခုလည်းရှိရဲ့ဆိုတော့ဒါတွေကိုမှခြုံပြောမယ်ဆိုရင် basically မှာမတော်ဒီ master degree တွေရှောင်မယ် anyway ပေါ့နော်ဒီ Oxford တက်ကတော့ master's degree ရှောင်မယ် Stanford မှာရှောင်မယ် anyway ဒီ Oxford တို့ရှိမယ်အားလုံးရဲ့အခြေခံ summary ကဘာလဲဆိုတော့အင်္ဂလိပ်စာပြီးရင်ညီမလေးသူတို့တောင်းဆိုထားတဲ့ essay ဒါမှမဟုတ် personal statement or whatever ဒါဒုတိယအချက်တတိယအချက်တော်တော်အရေးကြီးတာ recommendations letter now so stop that ascent အရေးကြီးတာ CV ဒါမှရ experience ပေါ့နော် so english စာဒီ a must ပါလုံးဝကို international scholarships တွေ western countries တွေမှာရှောက်မယ်ဆိုရင်ကိုယ့်ရဲ့ IELTS မှတ်က at least 6.5 ရှိကိုရှိရတယ် also ဆိုလဲအဲ့လိုပဲမပြေမချင်းစောင့်ရတယ်ဆို english စာကို6လလောက်အချိန်ပေးပြီးတော့မလေ့ကျင့်မဲနဲ့ဘယ်နိုင်ငံက scholarships မျိုးကိုမှရဖို့မသေးကြဘူးပေါ့နော် so english စာဒီ a must very importantနောက်တစ်ခုကကြတော့ဒီ personal statement ရေးပုံရေးနေနောက်ပြီးတော့အဲ့ personal statement နဲ့မှာကိုယ့်ရဲ့ inspiration တွေဘာကြောင့်ဒီကြောင်းကိုလျှောက်တဲ့စူရာတွေကိုကောင်းကောင်းလေးရေးနိုင်ဖို့လိုတယ်ဆိုတော့ဒါအင်္ဂလိပ်စာနဲ့တွားပြီးတော့ဆက်သွယ်တယ်writing skill presentation skill ဒါတွေကိုကိုတယောက်တည်းလည်းရေးလို့ရတယ်လို့ဒါအရင်ရထားပြီးသားကိုယ့်ရဲ့ senior scholarship owners တွေနဲ့တွားပြီး consult လုပ်တာအင်မတန်အကျိုးရှိတယ်နောက်တစ်ချက်က recommendation letters ဒါကိုလူတွေတိတ်မပြောဘူးအမားကဒါအင်မတန်ရေးပါတယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့ကိုယ့်ရဲ့ senior တွေကကိုယ့်ကိုဘယ်လို recommendation ပေးလဲဆိုတာကို international schools တွေကအရင်ကယူဆိုင်ပါတယ်ဆိုတော့အမားပြမြန်မာပြည်က recommendation ပေးတဲ့ဆရာတွေကတခါတရံမှာတမယိုကြ recommendation letter ပေါ့နော်ဟိုဘယ်လိုခေါ်လဲဟို frame တစ်ခုနဲ့လောက်ထားတဲ့ဟာကိုပဲအလွယ်တကူလက်မှတ်ထိုးပြီးပေးလိုက်တယ် specific မဖြစ်ဘူးအဲ့တော့ recommendation ကိုပေးမဲ့ဆရာတိကိုအကြောင်းကိုကောင်းကောင်းသိပြီးတော့ကောင်းကောင်းfocus လုပ်ပြီးဘယ်နေရာမှာတော်ပါတယ်ဘယ်လိုညံ့နာတွေလက်ထည့်ကြီးတင်တယ်ဘယ်လိုပဲဖြစ်ဖြစ်အင်မတန်မှ personalize လောက်ထားတဲ့ recommendation letter ရဖို့လိုပါတယ်ဆိုတော့ဒါဒီကိုနဲ့လည်းသွားဆိုင်ပါတယ်ကိုကကိုကိုအမှန်တကယ်သိတဲ့မေတ္တာစိတ်နာထားတဲ့ senior ရဲ့ recommendation letter ကိုရဖို့ဒါဒီဆရာကျွန်မကို recommendation ပေးပါဆိုပြီးရက်လိုက်လို့ရတဲ့ relationship မျိုးမဟုတ်ပါဘူးကိုအင်မတန်မှပြုစုပြောင်းပေးခြင်းနဲ့ဆရာမျိုးကိုချဉ်းကပ်ရမယ်ပြီးရင်သူနဲ့ကိုနဲ့ recommendation လည်းပြီးသွားရောပြီးသွားပြီဆိုတာမျိုးလုပ်လို့မရဘူးအမြဲဆရာသမီးတော့ reject ထည့်တယ်ဆရာသမီးတော့ accept ဖြစ်ပါတယ်ဒါမှသူကကိုကိုနောက်ထပ် recommendations တွေထပ်ပေးမှာပါဆိုတော့မတော်က scholarship တစ်ခုရှောက်လိုက်တိုင်းမှာအခက်အခဲဆုံးက recommendation ရှာတာအခက်အခဲဆုံးနဲ့10ခုရှောက်ရင်10ယောက်လိုတာပေါ့မတော်ကတချို့ကြောင့်လည်း3ယောက်တောင်းနေဆိုရင်စဉ်းစားကြည့်ပေါ့နော်ဒီဆရာတယောက်တည်းကိုပဲထက်ကလေးလေးတောင်းရင်လည်းဆရာတွေက busy ဖြစ်တယ်ဆိုတော့အမတီ recommendation letters နဲ့ပတ်သက်ပြီးတော့လူငယ်တွေအခက်ခဲကြုံမယ်လို့ထင်တယ်အမ grind လည်းကြုံခဲ့တယ်ဆိုတော့ဒါလေးကို focus ထားတယ်နောက်တစ်ခုကတော့ CV ပါ CV က UK Oxford တက္ကသိုလ်ရဲ့တကယ်သူတို့ရဲ့ formatted CV ဆိုသူတို့ website မှာရှိပြီးသားသူတို့ကြိုက်တဲ့သူတို့နှစ်သက်တဲ့ CV Australia ဆိုသူတို့ရဲ့ CV ပုံရှိတယ်တချို့ဆိုဓာတ်ပုံတွေထည့်တာကြိုက်တယ်တချို့မကြိုက်ဘူးတချို့ကို sex ကိုဖော်ပြတာမကြိုက်ဘူး male female သူတို့မသိကြဘူး gender neutral တော့ကျင်တယ်ဒါပေမဲ့တချို့ကြ male female သိကြတယ်ဘာလို့လဲဆိုတော့သူတို့က gender ကိုတခါသူတို့ကဦးစားပြန်ပေးပြီးတော့အမျိုးသမီးမျိုးသား balance လုပ်ကျင်တယ် so everything is different so your responsibility to check it out အဲ့ဒီ website ကိုတော့ခဏခဏလေ့လာတကယ် criteria တွေကိုဖတ်ပြီးတော့ကိုယ့်ရဲ့ CV ကို according to their criteria သူရဲ့ criteria နဲ့အညီပြင်ရပါတယ်တစ်ချိန်လေးနဲ့မပြီးပါဘူးအလွယ်တကူလုံးလို့မရပါဘူး CV တွေလည်း first impression ဖြစ်ပါတယ်သူရဲ့selection process ရဲ့ပထမဆုံး check လုပ်တာ CV ပါပဲဆိုတော့ CV impressive ဖြစ်ဖို့အရေးမှာပါတယ်ဒါအမှားရဲ့အတွေ့အကြုံပေါ့နော်
ဟုတ်ကဲ့မအရင်ရအောင်ကျေးဇူးတင်ပါတယ် because ဟိုတခြား episode တွေမှာပြောတော့ငါလည်းပဲဒီ recommendation letter နဲ့ CV အကြောင်းကိုသိပြီးကတော့မဖြစ်သေးဘူးမအဲ့တော့ဒီဟာလေးတွေကို highlight လုပ်ပေးလိုက်တာအရင်အောင်ကျေးဇူးတင်ပါတယ်မအဲ့တော့ next question ကတော့ဒီခုနတကယ်ကြလို့ကျွန်တော်ဒီဟို main question ကအတူတူပဲပေါ့နော်မပြ apply လုပ်လိုက်တဲ့ scholarship ရဲ့မ recommendation ဘာများ advice ပေးမလဲဆိုတာဒီ advice ပေါ့နော်မပြရဲ့ advice ဆိုတော့မတခြား advice ပေးစီရများရှိသေးလားမသိ
ရှိတယ်ညီမလေးဆိုတော့အဲ့ဒီမှာတို့ကစစောအမ summarize လောက်တာက general masters and phd degree at scholarships တွေရှောက်ရင်ဒီ basic တွေကအရေးကြီးတာပေါ့နော်အဲ့ဒီမှာ scholarships types တွေကိုလိုက်ပြီးတော့ကိုကကိုရဲ့ application package ကိုပြင်ရပါတယ်ဥပမာအမတို့က os 8 year format ကတမျိုးအဲ့ဒါအောင်မှကိုကဒီother the USA but anyway WHO fellowships so ဒါတွေကကိုယ့်ရဲ့ package ကို adapt လုပ်နေရတာပေါ့เนาะဆိုတော့ frame တစ်ခုရှိထားပြီး change လုပ်ရတာလွယ်တယ်လွယ်တော့ကိုကအဲ fellowship တစ်ခုတည်း scholarship တစ်ခုတည်းကို target မထားနဲ့အများကြီးရှောက်ဒါပေမဲ့အများကြီးရှောက်ဆိုပြီး package တစ်ခုတည်းကို apply မလုပ်ရအောင်အဲ့ဒီ package ကိုကိုယ့် application package essay အစားအမြဲပြောင်းနေရတာပေါ့ so this is handy တကယ်ကို invest လုပ်ရတယ် process ပေါ့เนาะအဲ့မှာမှာမတော့က postdoc လိုမျိုးရှောက်ပြီဆိုရင်ကြာ तू อ่ะအလုပ်သဘောဖြစ်သွားပါပြီအလုပ်လျှောက်တာ ਨੇ နှိဆက်သွားပြီ PhD ပြီးသွားပြီ Postdoc Fellowships တွေရှောက်မယ်ဆိုရင်အဲ့ချိန်မှာအရင်အရေးကြီးလာတဲ့အချက်ကတော့ networking ဖြစ်ပါတယ်ကိုယ့်ရဲ့ network ဘယ်လောက်ကျယ်လဲကိုယ့်ကိုအထင်ကြီးပြီးတော့ကိုယ့်ကို impress ဖြစ်တဲ့သူဘယ်လောက်ရှိလဲဆိုတော့သူတို့က Postdoc ဒီ Fellows တွေอ่ะ positions တွေအများကြီး ਨੇ အားလုံးကိုဖွင့်ချလိုက်တာနည်းသွားတယ်ကိုယ့်ရဲ့တက်ဆိုင်ရလူအချင်းချင်း fee အချင်းချင်း check ဆက်ပြီးတော့အော်သူ့ကိုခေါ်လိုက်ပါလားပြောရရင်အမတို့ဒီpersonalize ဖြစ်သွားတာပေါ့เนาะဆိုတော့ကို PhD ရဟိုဘက်အလုပ်လျှောက်တာပဲဖြစ်ဖြစ်postdoc တွေလျှောက်ပြီပဲဖြစ်ဖြစ်အရေးကြီးဆုံးဒီ networking ဖြစ်ပါတယ်ဒါကြောင့်ကိုဖြတ်သန်းခဲ့တဲ့ master PhD until postdoc မှာကိုရဲ့ senior academic advisor တွေဟာ relationship strong relationship ရှိဖို့อ่ะ master နဲ့ကယူဆိုင်ပါဘာလို့လဲဆိုတော့ကိုကသူ့ရဲ့ recommendation တွေကိုထပ်ခါတည်းလဲကိုလိုတာအလုပ်လျှောက်တဲ့အထိအဲ့တော့သူတို့အမြဲပြန်တောင်းနေပထမအဦးဆုံး advisor ရဲ့ recommendation ကိုက master လဲပြီးရောကို advisor နဲ့ connection မရှိတော့ဘူးဆိုရင်ဒါ very weird you cannot get any good recommendation right so networking relationships ကို build up လုပ်ဒါ very important until you look for job เนาะနောက်ထပ်အလုပ်တွေရှာတဲ့အထိဒါအင်မတန်အရေးကြီးတဲ့ MI ရဲ့ advice ပါပဲ make positive relationships အမြဲတမ်းဒါကိုမမေ့ပါနဲ့အထူးသဖြင့်အမဆိုရင်လွန်ခဲ့တဲ့10နှစ်လောက်ကနေက PhD advisor နဲ့အခု relationship ရှိပါတယ်သူဒီအမနာမည်ကိုကြားလိုက်တာနဲ့ oh okay I would like to give you recommendation ဆိုတာမျိုး I keep updating her about my progress ပေါ့နော်ဒါမျိုးလေးတွားပါမယ်ဟုတ်
Oh, my advice got I should take it too.
okay. So, မတော်အများအပြင်းဟိုအရင်ဆရာတွေနဲ့ဆက်ဆက်မရှိတော့တာမြန်မာလူမျိုးတွေကလုံးလေးရှိတယ်ဒါပေမဲ့အဲ့ဒါ key ဖြစ်နေတာပေါ့နော်အမရဲ့တွေ့ကြုံညာပေါ့အခြားသူတွေရောအမြင်ကွဲရင်ကွဲမယ်ပေါ့နော်အမတော်တော်ဒါအရင်ရေးကြည့်ရယ
်အရင်ရေးကြည့်ပါတယ်ဘာလို့လဲဆိုတော့ကျွန်မလည်းဟို PhD apply လုပ်ဖို့လို့စဉ်းစားလိုက်တဲ့ recommendation letter တောင်းရအောင်မယ်ဆိုလို့ရှင်စိတ်ထဲမှာအရင်အားနာတာပေါ့နော်ကိုနဲ့အဆက်အသွယ်ပြတ်နေတဲ့ဆရာတယောက
်က
လုပ်ရကြည့် email ရေးပြီး recommendation letter ပေးပါဆိုပြီးတော့တောင်းရတာဘလောက်အထိမျက်နှာပူစရာကောင်းလဲဆိုတော့ကိုပါတက်ကိုသိ
တယ်အဲ့ဒါကြောင့်
ပေါ့လို့မှတ်ပြရအရင်မှန်းတယ် you have to keep up the relationships
အမားရဲ့ဒီ scholarships တွေအလွယ်တကူရတဲ့နောက်ခွေအ hidden factor ကအမားတော်လို့ဆိုတာထက်အမားရဲ့ဒီ mentors တွေကအမားပေါ်မှာစေတနာထားလို့ဥပမာအမားရဲ့ဒီ Stanford က Professor Karen Eccleston ဆိုရင်သူဒီနာမည်ကြီး professor ပဲဒီအဲ့သူနာမည်ကိုခေါ်ကြည့်ရင်ညီမလေးသိလိမ့်မယ်ဒါပေမဲ့သူဒီ anytime anywhere အခုမတို့ဒီမြန်မာနိုင်ငံ cool ဖြစ်တယ်ဆိုလဲသူမှာဒီ passion ရှိတယ်အမ recommendation တောင်းတိုင်းအချိန်မဆိုင်ပေးတာလေ Karen ပေါ့နော်ဆိုတော့ Karen Eccleston ဆိုသူရဲ့ကြီးဆိုမှမှအကြီးရှိတယ်အမရဲ့မြန်မာနိုင်ငံတဲကအမကို recommendation ပေးတဲ့ဆရာကြီးများလည်းရှိပါတယ်နာမည်တော့အမ mention မလုပ်တော့ဘူးဒါပေမဲ့ state ဆရာကြီးများရဲ့ကြီးစုတရားလည်းအမပေါ်မှာရှိတယ်ပေါ့နော်အဲသူတို့ရဲ့ဒီစေတနာထားမှုအရင်ရေးကြည့်တယ်အဲနောက်တစ်ခုဥပမာအမတို့ဒီ Oxford ဆိုလဲအဲ့ဆရာကြီးအမအမြဲလှမ်းပြီးတော့အကျိုးအကြောင်းပြောတယ် short email လေးပဲဖြစ်စေသူတို့ကျေနပ်တယ်ဒါဆရာတွေကတပည့်တွေဆရာမျောလင်းတဲ့အရာပဲပေါ့နော်ဘယ်ရောက်နေတယ်ဘာလုပ်နေတယ်ဘယ်လိုဖြစ်နေတယ်ဆက်တာအမရဲ့ advice ပါတယ
်မှန်တယ်မှန်တယ်အဲ့ခုချိန်မှစပြီးတော့နည်းနည်း late ဖြစ်နေမှလည်းဒါတူရတာမလို့စပြီးတော့လုံးကြည့်လိုက်အောင်မဟုတ် Okay so the next question is for the aftermath of the scholarship interview or the process ပေါ့နော်ဒီ scholarship ကို interview time ပြီးပြီပဲထားပါတော့ဒီကျောင်းသူကျောင်းသားတွေဘာလို့သင်လဲဒီ scholarship ရဲ့ result မရခင်အတော်တွင်မှာပေါ့နော
်ဟုတ်ဆိုတော့interview are very important ပေါ့နော်ဘာလို့လဲဆိုတော့ကိုယ့်ကိုသူတို့က interview လုပ်ပြီဆိုရင်ကိုယ့်တော်တော်လေး prioritize လုပ်လိုက်ပြီပြောရရင်ခရီးရဲ့ 70% ကို pass ဖြစ်သွားပြီဖြစ်သွားတော့ကိုကနောက်တစ်ခါအဲ့လို pass ဖြစ်သွားရုံတင်မကဘူးကိုယ့်ရဲ့ပြိုင်ဘက်တည်းကလေကို need to level 2တွေဖြစ်သွားတာပေါ့เนาะ ဆိုတော့ကိုဒီဒီ interview မှာ bid လုပ်နိုင်မှာ selection ကိုရောက်မှာဆိုတော့သူရဲ့ importance ဖြစ်မှုကတော်တော်များတယ်ဆိုတော့အမကကံကောင်းစွာဖြင့် Oxford မှာအမ interview process မပါဘူးကျန်တဲ့ scholarships တွေကလည်း interview process မပါဘူးအဲ့ဒါလည်း unique ဖြစ်ပါတယ်နောက်မှအမရှင်းပြမယ်ပေါ့နော်ဆိုတော့အမရဲ့ပထမဆုံး interview ကကြတော့ဒီmaster's degree in epidemiology ထိုင်းနိုင်ငံကိုသွားတာအစိုးရဝန်ထမ်းဘဝနဲ့သွားတာပေါ့နော်ဆိုတော့အစိုးရဝန်ထမ်းနေဖြတ်တန်းရတဲ့အဆင့်နေအများကြီးပဲအဲ့တော့အမကကိုကုတ်ကိုရွေးချယ်ခံရမယ်လို့မထင်ဘူးရွေးချယ်မယ်လို့ယူဆထားတယ်ကိုယ့်ရဲ့ senior ရှိပြီးသားပေါ့နော်ဒါပေမဲ့အမကအတွေ့အကြုံရအောင်ဆိုပြီးဝင်ပြေခဲ့တယ်ဝင်ပြေခဲ့တော့ခါကျတော့အမက well prepared အမကအကူ prepare လုပ်တယ်တခုခုဆိုရင်ကိုဝတ်တဲ့ words အားအစားကိုယ့်ရဲ့ document ဆိုလို့ရှိရင်အမအဲ့ဒီ interview သွားတဲ့စီကိုကိုယ့်ကိုမရွေးဘူးလို့ထင်ထားတဲ့ interview ကိုတောင်မှပဲအမစေချောင်းလုံးကဒီကုန်တူရခဲ့တဲ့အမှတ်စင်းရအစားအလုံးပြည့်ပြည့်စုံစုံတည်သွားပြီးတော့မိကုံးမျိုးစုံလည်းအမပြင်ဆင်သွားတယ်ပေါ့နော်ပြင်ဆင်သွားပြီးတော့တကယ်တမ်းသူတို့မိကုံးနေမေးပြီဆိုရင်တော့သူတို့ကအဆုံးမဲမေးရပေါ့မေးတဲ့အချိန်မှာကိုယ့်ရဲ့ manners ဥမာကိုမသိတဲ့အကြောင်းအဲဒါတွေအရင်အမအင်တာဗျူးတွေအလုံးအင်တာဗျူးတွေဖြည့်ဖို့ရပေါ့နော်ဒါကတော့ scholarship interview ပေါ့ဘလို့ interview မျိုးပဲဖြစ်ဖြစ်သူတို့တကယ် assess လုပ်တာကဒီလူနဲ့အလုံးအတူတူလွဲတွဲလို့ရင်တို့စိတ်ချမ်းသာမှာလားဒီကလေးကိုတို့ကြောင်းမှာထားလိုက်ရင်တို့တွေပျော်ရွှင်ရမှာလားအဓိက relationship ဖြစ်သွားတယ်connection ရှာတာဖြစ်သွားတယ် interviews တွေอ่ะအဲ့တော့ကိုသည် integrity အရန်ကိုဖြောင့်မှန်ပြီးတော့ enthusiastic ဖြစ်ပါတယ်ရိုးသားစွာနဲ့ဒီကိုရေးထားတဲ့ personal statement ထဲမှာရှိတဲ့အရာများကိုလည်း passionate ဖြစ်ဖြစ်လှုပ်ချင်သူဖြစ်တယ်ဆိုရင် integrity ကိုပြနိုင်တယ်ဆိုရင် interview တွေက pass ဖြစ်တာများတယ်သူတို့နှစ်သက်သွားတယ်ဟာမိုက်တယ်သူကသူပြောတဲ့စကားနဲ့သူလုပ်တဲ့အလုံးနဲ့သူရေးထားတာနဲ့အားလုံး matching ဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေပဲသူတို့လက်ပတ်မေးရပါတယ် my experience ya ro da ba mai the way you speak the way you wear ai kong yee ji de da ri ya ma ro yai sha lai google re ma a kong shi de interview to khu ko twa mae so blo pyin ya mae so ra o le so ro lwin lwe ku ku tbo ma tha ba ne a ya ya o le le net net tha ba preparation la to to ko yee ji ba de
okay how ma jesus de ma ma di prepare lout tha de ha le de ho di kit ji ma di kit de ma so lo shin paw no dilo myo ma pyaw dilo myo ba ku ko paw ma set di sha le ya de prepare lout lu ya de ni de a myai shi ba de ai twa cha ma ho ku ba ta ko te te cha cha sha pi lo a chain pe ya ma paw no
hote hote google ma sha ba ne ma lout ba ne di la google to to a thong win ma de a myai cha la le me အကျဉ်းရနေလေ
။အမေကောစကောရှစ်မှာမေးရမေးခွန်းတော့မှဟိုဒီကို experience အနေနဲ့ share လုပ်တဲ့သူတွေ YouTube မှာလည်းအများကြီးရှိရဲ့တွေ့ရပေါ့နော်။အဲ့ခါတည်းအဲ့ idea အရင်အောင်ကောင်းပါတယ
်။အမတို့ခင်နဲ့မတူတော့ဘူး။အမတို့ဟိုးလွန်ခဲ့တဲ့စနစ်ကဆိုမသိဘူး။အခုဆိုရင်ဘာမဆို Google မှာရှာရင်ရှိတယ
်။ဟုတ်တယ်မ။ဒီနေ့မနက် Max scholarship အကြောင်းလိုက်ပြီးရှာကြည့်ရင်လည်း YouTube ပေါ်မှာကြည့်လိုက်တဲ့အခါ Max scholarship interview experience ကိုပြောထားတဲ့ video တွေမှာအများကြီးပဲ YouTube ဟိုမြန်မာပြည်ကပြင်တခြားနိုင်ငံကနေပြောတဲ့လူတွေလည်းအများကြီးရှိတယ်အ
များကြီး
အဲဒါကြောင့်အရေးကြီးပြီးတော့အသုံးဝင်ပါတယ်ဆိုတော့နားလည်မှာပေါ့နော်
ဟုတ်တယ
်နောက်ထပ် question တစ်ခုကတော့အခုလောလောဆယ်ပေါ့နော်မြန်မာကျောင်းသူကျောင်းသားတွေဒီမြန်မာပြည်မှာအချိန်နေခရောင်းရက်တွေဖြစ်နေအချိန်မှာပေါ့နော်မအနေနဲ့မဘယ်လိုမျိုး advice ပေးချင်လဲသူတို့တွေစိတ်သက်တည်ကြနေမယ်စိတ်ဆင်းရဲနေမယ်ဆိုတာရှိမယ်နောက်သူတို့ရဲ့ future ဘယ်လိုမျိုးဟို handle လုပ်အောင်လဲဆိုတာမသိဘူးပေါ့နော်အဲ့ဒါမျိုးကျွန်မဘယ်လိုမျိုးများ advice ပေးနိုင်မလဲမသိဘူးရှင
်ဒီမိကွန်းကအရင်ရေးကြည့်ရပေါ့နော်ညီမလေးဆိုတော့ဒီမိကွန်းကိုမေးတဲ့အတွက်ကျေးဇူးပါဆိုတော့အမသိသလောက်ပေါ့နော်အမကဖြီးတဲ့က youth တွေနဲ့ connection ရှိရဲဆိုတော့အခုကတော့လူငယ်တွေမဟုတ်ဘူးလူကြီးတွေကမရုဆရာဝန်အတိုင်းဝန်ကြီးတစ်ခုလုံးရောလမ်းတွေပြဘဝတွေပြအရာရာဝေဝါအမထင်ပါတယ်ပညာရှင်အတိုင်းဝန်ကြီးတစ်ခုလုံးအဲ့လို crisis ကြုံနေရတာပေါ့နော်ဆိုတော့ဒါမဲ့အမကတော့လူငယ်တွေကို target ထားပြီးတော့ဖြည့်ကြည့်ပါမယ်မှန်တယ်မားတယ်ဆိုတော့အမရဲ့ personal opinion ပေါ့နော
်ဟုတ်ကဲ့ရှင
်ဆိုတော့အမဘာတွေ့ရလဲဆိုတော့လူငယ်တွေမှာအပိုင်းပိုင်းလေးတွေကွဲသွားတယ်60ရာခိုင်နှုန်းလောက်ကတော်လန်ရေးသည့်ပထမတော်လန်ရေးသည့်ဒုတိယတော်လန်ရေးသည့်တတိယတော်လန်ရေးကလည်းဘာမှမလုပ်တော့ဘူးဆိုရဲလူငယ်ရှိတယ်ရှိတယ်နောက်ထပ် 30% လောက်ခမန်းကြီးရကြတော့လမ်းပြောက်သွားတယ်သူတို့ဒီလက်ရှိချင်းတွေကိုမကြည့်နဲ့ဘူးလက်ရှိဖြစ်ပြနေရတွေကိုသူတို့လုံးဝစန့်ကျင်တယ်ဒါပေမဲ့ဘာလုံးဝမှမသိဘူးဘာမှလည်းလုပ်မနေဘူး depression ပဲဖြစ်နေတယ်ပေါ့ နော် 20% လောက်ကတော့ neutral ပေါ့အဲ no ideology မသိဘူးပေါ့နော်ဒါမှမဟုတ်လည်း not accessible to the survey ပေါ့ဆိုတော့ 60% နဲ့ဒီအဲ့ထဲမှာထပ်ပြီးတော့အမသူတို့ရဲ့ argument တကူဘာလို့တွေးမိလဲဆိုတော့သူတို့ထဲမှာစာရီကိုဒီချိန်မှာသင်မနေနဲ့တော့ curriculum တွေကိုဘာတွေမပြောနဲ့တော့တည်တဲ့သူတွေရဲ့ဘဝတွေကတည်သွားပြီပြက်တဲ့သူတွေကပြက်သွားပြီငါတို့ကစာသင်ခြင်းတွေတုံးလားငါတို့က certificate တွေလိုချင်နေတုံးလားတော်လိုင်းရနိုင်ရမယ်ဆိုတဲ့အုပ်စုတွေ့တယ်အဲတချို့ကကြတော့လေအာမဟုတ်ဘူးစာသင်ရမယ်ဆိုတဲ့အုပ်စုရှိတယ်အဲ့တော့လေလူကြီးတွေလည်းဘယ်လိုစိတ်ဆက်ရမယ်ဆိုတာမသိဘူးပေါ့နော် so my opinion ကကြတော့လူငယ်တိုင်းဒီအခုနေမှာတော်လိုင်းဆိုပြီးတော့လုံနေဖို့မဖြစ်နိုင်ဘူးအော်အားလုံးလည်းနဲ့ကင်တော်လန်လို့လည်းမဖြစ်နိုင်ဘူးအာအားလုံးလမ်းပေါ်ထွက်ပြီးတော့ strike လုပ်နေဖို့အခြေအနေမျိုးလည်းမဟုတ်တော့ဘူးဆိုတော့အမားတို့ရဲ့ revolution strategy ကိုပြောင်းရမယ်ဘဝသည်ပြတ်သွားဖို့မဟုတ်တစုံတစ်ယောက်ကဖြတ်လိုက်လို့ဘဝပြတ်သွားပြီးတော့တော်ရင်းမှာရောက်သွားပြီးတော့ပညာရေးတွေခါးပိုင်းကနေကျိုးသွားတယ်ဆိုတာ88တုံးကဖြစ်စဉ်ဖြစ်မယ်အခုဖြစ်ခံလို့မရဆိုတော့အမားတို့ဒီ balance လောက်ရမယ်တစ်ဖက်ကနေကိုကိုကို self improve လုပ်နေပြီးတော့လေတော်လည်ရေးပြီးလုပ်လို့ရတယ် so ideology revolution ပေါ့ကိုကိုကို improve လုပ်ကိုကိုကိုနေစဉ်ကိုနဲ့ပတ်သက်ရပညာကိုသင်တယောက်ယောက်ကသင်ပြီးမှစတတ်တယ်ဆိုရင်ခေအခုကမဟုတ်ဘူး self learning ကတော်တော်အရေးကြီးတယ်ဥပမာအမားတို့ကအကောင်းဆုံးပညာရေးနိုင်ငံတွေဖြစ်တဲ့ Norway တို့ Finland တို့အဲ့ဒီနိုင်ငံတွေမှာအမားတို့ကကြည့်လိုက်ရင်သူတို့ပညာရေးဘာလို့ကောင်းလဲဆိုတော့သူတို့ကလူငယ်တွေကို self learning self sufficient ဖြစ်အောင်မဲ့လုပ်ပေးတာ standardized test တွေတောင်သူတို့ကမရှိဘူးဆိုတော့အမားတို့ကဒါကံကောင်းပြီးတော့ covid ကလည်းဖြစ်ထားတော့ online learning programs တွေဆိုတာခောက်ကြည့်လိုက် google မှာအဆုံးမသတ်အောင်ရှိမယ်ကိုတကယ် interest ဖြစ်တယ်ဆိုရင်ကိုတကယ် passion ရှိတယ်ဆိုရင် certificates တွေ degrees တွေမလိုဘဲနဲ့လူဟာကိုယ့်ကိုယ်ကို improve ဖြစ်အောင်လုပ်နိုင်တယ်ပညာတစ်ခုကိုတကယ်တက်အောင်လုပ်နိုင်တယ်ဥပမာ personally အမားဆိုလဲစာစူးစမ်းတဲ့အချိန်မှာလုံးဝမပေါ့အမားဒီတက်တက်လုံးလုံးဝကိုစာမကျက်ခဲ့ဘူး I can promise you that so အမား6တန်းလောက်ထိပဲစာကျက်ခဲ့ပြီးတော့10တန်းတောင်မှမဖြစ်လို့စာကျက်ခဲ့တဲ့သူတွေမှာအမားပါတယ်စေးချောင်းအမားလုံးဝကျောင်းမတက်ကျောင်းတင်နေတဲ့အချိန်မှာဆိုတော့အမရဲ့ဝေးရပါလဲဆိုတော့အမစာတွေဖတ်တယ်အပြင်စာတွေဖတ်တယ်ဥမာမန္တလေးမှာဆိုရှင်းသမျှစာအုပ်၅ဆိုင်ကစာအုပ်တွေကုန်သွားတဲ့အထိမှဖတ်တယ်ဆိုအဲ့တော့ကျောင်းစာအရန်လွယ်သွားတယ်အပြင်စာတွေအရန်ဖတ်တော့ကျောင်းစာမိပွဲကျောင်းမိကွန်းဆိုတာကိုအမဒီကိုယ့်ရဲ့စိတ်ကူးနဲ့ဖြည့်ပေးလိုက်လို့ရတယ်ဆိုတဲ့အနေထားဖြစ်သွားတယ်ဆိုတော့ကျောင်းမတက်တော့လည်းပဲအမအချိန်တွေကိုဖြုံးဖြစ်တာမဟုတ်ဘဲနဲ့အခြားစာတွေကိုဖတ်နေတာပေါ့နော်
Okay.
တစ်ဖက်ကအလိုတွေလုံနိုင်ဖို့တော့အင်္ဂလိပ်စာတိုးတက်ဖို့လိုတယ်။ဆိုတော့ဘာမှမလုပ်ချင်နေကိုယ့်ရဲ့အင်္ဂလိပ်စာတိုးတက်အောင်လုပ်ပါ။အမိုင်းအင်္ဂလိပ်စာလည်းအကောင်းကြီးထဲမှာတော့မပါဘူး။ဒါပေမဲ့ဖတ်နိုင်ပြောနိုင်ရေးနိုင်တဲ့အတွက်အမသည်ဘယ် subject မျိုးကိုပဲဖြစ်ဖြစ်နားလည်နိုင်တယ်။ဘလို့ issues မျိုးကိုပဲဖြစ်ဖြစ်နားလည်နိုင်တယ်။အဲ့တော့အာစိတ်တွေအရန်ထွေပြားတယ်ဘာလို့လို့လောက်ရမှန်းမသိဘူးဆိုရင် okay အင်္ဂလိပ်စာတိုးတက်အောင်လုပ်ဒီကာလမှာဒီ crisis ကာလမှာဟုတ်တယ်ဘွဲတွေဘာတွေမစဉ်းစားချင်သေးဘူးအင်္ဂလိပ်စာတိုးတက်အောင်လုပ်ဒါအမရဲ့အကြံဖြစ်ချက်ပေါ့နော
်ဟုတ်ကဲ့မိုင် thank you ပါအေး I got chills when I was listening to it
ညီမလေးကဒါကိုပါလဲ encourage ပဲတကယ်ပဲဖြေရတဲ့သူအားရှိအောင
်ဟောအရင်နားထောင်နေဒီမှာ notes တွေပါတော့ take လုပ်ထားပြီးတော့ချက်သိမ်းနေပါထားပါThank you so much for my mao now so me khon le ya ro jmaro di lu nge re yo lu ji re yo di scholarship de apply lo chin ne future so ra shi de re so ra o ti se chin ne na bi education ne ho blaw thi a ye ji re so ra o le highlight lo chin ne mao me chin ne me khon a ro di ma pinyan ye di scholarship de ya thar a kha chaung mo lo my life ga blu myo change phit twa le ma future blu myo change phit twa le so ra o ma ne ne li share lo pe ba lai
okay ဆိုတော့ပညာရေးသည်အရန်ကိုအရေးကြီးပါတယ်အခုမတို့က CDM students တွေ CDM လုပ်ရမယ်ဆိုတာဒါ temporary solution ပေါ့နော်ပညာရေးကိုဖြစ်ပယ်ရမယ်လို့မဟုတ်ဘူးမတို့ alternative knowledge တွေအစားထိုးပြရမှာပေါ့နော်ဆိုတော့ပညာရေးကဘယ်လောက်ထိအရေးကြီးလဲဆိုရင်ဘဝမှာရောနိုင်ငံတစ်ခုမှာရောဒီပညာရေးမရှိဘဲနဲ့မတို့ဘလို့မှဒီ society ကိုတိုးတက်အောင်မလုပ်နိုင်ဘူးပေါ့နော်ဆိုတော့အမဘလို့တိုးတက်လဲဆိုရင်အမဒီအရင်တုန်းကဒီထိုင်းနိုင်ငံမှာပညာတော်တွေမတော်ခင်တုန်းကအပြင်စားတွေဘလောက်ပဲဖတ်တယ်ပြောပြော very narrow minded ပေါ့နော်
ဟုတ်ကဲ့
လုံးဝမကို narrow minded အမသည်စာတွေ့ပဲသိပြီးတော့လူလောကကြီးအကြောင်းမသိဘဲနဲ့ထိုင်းနိုင်ငံဒီဘန်ကောက်လင်ကွင်းကြီးတောင်မှအမအတွက်ကကြောက်မက်စရာအကြီးပေါ့နော်နတ်ဘုံနန်းနန်းကြီးလိုပဲကိုကလူတော်မတိုးတာအမပြောပြတယ်အမတို့လုံးဝနိုင်ငံသားထွက်ခွင့်နေမရှိခဲ့တော့အဲ့မှာထိုင်းနိုင်ငံကိုရောက်တဲ့ internet တွေစသုံးပြီးတော့မှအမတို့ကတမိုင်းဆိုလဲတမိုင်းအမှန်တွေကိုပြန်သိရတယ်news day ကဘာမှာဘာတွေဖြစ်နေလဲဆိုတော့အမတို့ကတကယ်ကျ closed country ပေါ့နော်အမကလွန်ခဲ့တဲ့10နှစ်ကဘာမှမသိခဲ့ရဘဲနဲ့စတည်လာတယ်ဒါအမတို့အမရဲ့ဒီအုံနောက် harassment စပြီးပွင့်လာတာပေါ့နော်အဲ့တော့အမကတစင် US လိုနိုင်ငံကိုရောက်သွားတဲ့အချိန်မှာတစင်ထပ်ပြီးတော့ horizon ကပွင့်သွားပြန်တယ်အော်ပေါ့အများကြီးပဲဒီထက်အော်ဒီလောက်ပညာရေးကိုသူတို့ဒီလိုတွေလုပ်တယ်သူတို့နိုင်ငံဘယ်လိုတိုးတက်တယ် human rights ဆိုတာပါပေါ့တခါ Oxford နိုင်ငံကို Oxford တက္ကသိုလ်ထပ်ရောက်သွားတဲ့အချိန်မှာပို့ပြီးတော့ပြည်နှကားတွေကပွင့်သွားတာပေါ့နော်ပွင့်သွားရင်ပွင့်သွားရင်လည်းမှာအမပါကိုနားလဲလဲဆိုတော့အမတို့မြန်မာနိုင်ငံကလူတွေကမညံ့လူတော်တွေကြည့်ပဲတည်လားမအမဆိုရင်အင်မတန်မှစာမလုပ်တဲ့ထဲမှာပါပေမဲ့လို့ဟိုအချိန်လေးတစ်ခုမှာကို adapt လုပ်နိုင်တယ်အမဒီမဟုတ်ဘူးနောက်ထပ်မြန်မာ students များစွာတည်လဲပဲကဘာအနှံ့မှာကောင်းတဲ့ record တွေပဲရတယ်သူတို့ကပြည်ထဲမှာပဲအမတို့က depression ဆန်ဆန်ရနေကြတာပေါ့နော်ဆိုတော့အမတို့အခုအခွင့်အရေးတွေပို့ရတယ်အခုနိုင်ငံ crisis ဖြစ်သွားတော့ international ကမြန်မာ students တွေကိုပို့ပြီး open လုပ်ပေးလိမ့်မယ်ဒါကိုအမ promise လုပ်နိုင်တယ်ဆိုတော့တကားနေပိတ်သွားတာမဟုတ်တကားနေပွင့်သွားတာပေါ့နော်ပွင့်သွားတာအခွင့်အရေးကိုအရယူရမယ်ဒါပေမဲ့အဲ့နေရာမှာလည်းအမတို့က guilty conscience တွေရှိကြတယ်ဥမာနိုင်ငံဒီလိုအဆင်မပြေနေတဲ့အချိန်မှာနိုင်ငံကိုစွန့်ခွာပြီးတော့ကိုကနိုင်ငံတကာမှာ scholarships တွေရှောက်ရင်ကျွန်မ guilty ဖြစ်တယ်ဆိုတဲ့သူတွေလည်းအမစကားပြောရတယ်မှန်ပါတယ်အမတို့လည်းအခုလိုမျိုးနိုင်ငံကြီး crisis ဖြစ်ပြီးအပြင်းမအဆင်ပြေနေတယ်ဆို guilty ဖြစ်တာပေါ့နော်ဒါတော့အမတို့တွေအားလုံးရဲ့ common sense common feeling ပေါ့တို့တော့အမတို့ကအဲ့ဒီအတွက်အမတို့ကအားလုံးအတူတူဘဝပြတ်ကြမယ်ဆိုတော့အထက်လုံနိုင်တဲ့သူကလုံနိုင်တဲ့လမ်းကြောင်းအတိုင်းဖောက်ထွက်ပြီးတော့ကိုနိုင်အောင်ကိုလုပ်ပေါ့နော် so scholarships တွေကိုရှောက်ပါရှောက်ပြီးတော့တစ်နှစ်နှစ်နှစ်နိုင်ငံအပြင်မှာ invest လုပ်လိုက်ပါလုံလိုက်ပြီးရင်ကိုမြန်မာနိုင်ငံကိုပြန်လုပ်ပေးနိုင်တာတွေကအများကြီးဖြစ်လာနိုင်တယ်ဒါတွေကို selfish ဖြစ်တယ်လို့မယူဆပါနဲ့ဘာလို့လဲဆိုတော့ဘယ်နိုင်ငံကိုရောက်နေရောက်နေအခုမတို့ဒီ spring revolution မှာဒီနိုင်ငံတကာမြန်မာတွေရဲ့ကိုနိုင်ငံပေါ်မှာထားတဲ့စေတနာဆို very obvious သူရဲ့ငွေအားလူအားခွန်အားတွေကလည်းတော်တော်လေးဟိုနိုင်ငံအတွက်အသုံးကျတာလေအခုအမကမြန်မာပြည်ထဲမှာရှိနေအခုအပြင်မှာလုပ်ပေးနိုင်တယ်လားလုပ်ပေးနိုင်မယ်လို့အမမထင်ဘူးတကယ်လို့အမနိုင်ငံတကာ scholarships တွေနဲ့နိုင်ငံတကာကိုမသွားခဲ့ရင်အခုရနေတဲ့အတွေ့အခေါ်တွေရှိမယ်လို့အမမထင်ဘူးတာမန်ဒီတမယိုးကျလမ်းကြောင်းထဲမှာပဲဖြစ်နေမှာပေါ့နော်ဆိုတော့ဒီအချိန်ဒီအခွင့်အရေးတွေကိုယူပါပညာရေးကဘဝအတွက်အရေးကြီးတယ်အမဆိုရင်ဟိုငွေကြီးရဘလို့ပြောင်းလဲတယ်ဆိုတာထက်အတွေ့အခေါ် lifestyle ပြီးလို့ရှိရင် quality of life က education ကြောင့်အမအများကြီးပြောင်းတယ်တော်ရုံတန်ရုံဆိုရင်အမစိတ်ညစ်တာတွေစိတ်ဆင်းရဲတာတွေကိုပညာနဲ့အမ short ချနိုင်တယ်ဒါတွေကပညာနဲ့အတွေ့အကြုံတွေကြောင့်ပေါ့နော်ပြီးရင်တိမ်ငယ်စိတ်ပေါ့ inferiority complex အမတို့မြန်မာအများစုမှာရှိတဲ့စိတ်တွေအမမှာမရှိတော့ဘာကြောင့်လဲဆိုတော့အမတို့လူပေါင်းများစွာကိုတွေ့ခဲ့ပြီးပြီးစကားတွေပြောခဲ့ပြီးပြီး Obama တို့ဒီလူကြီးအဲ့လိုပုံကူမျိုးတွေနဲ့လည်းအမတွေ့ခဲ့ပြီးပြီးဆိုတော့ငုံငုံစိတ်ပင်ငယ်စိတ်ဆိုတာမရှိတော့ပညာကြောင့်ပေါ့နော်
Okay
so there are other monetary value test sign เนาะအဲ့လိုမတို့ငငယ်တုန်းကမိဘတွေရိုက်သွင်းထားတဲ့အငုံစိတ်တွေပျောက်ဆုံးသွားခြင်းကဘဝအတွက်အရန်တန်ဖို့ရှိတဲ့အတွက်လူငယ်တွေနိုင်ငံသားထွက်ပါပညာသင်ပါရရပညာကိုယူပါပြီးရင်နိုင်ငံကိုပြန်ကြည့်ပေးပေါ့เนาะအဲ့လိုနည်းနဲ့မတို့က life ကို balance လုပ်အောင်ပါပေါ့
Okay Mae thank you so much that was really inspiring thank you
Thank you. Thank you.
Yeah, now I'm talking to you. I'm going to talk to you. So I'm going to inspire you. No, no, Ma. This is all great. It's all golden. We're not going to cut anything. We're going to definitely, you know, publish all of this so the other people can listen and they can also learn. They can also think about these.
Thank you.
Yeah, relevant ဖြစ်ပါတယ်မ။ So my thank you so much ပါ။ဒီနေ့အချိန်အကြာကြီးပေးပြီးတော့ဒီမှာစကားလာပြောပေးတဲ့အတွက်အရင်ကျေးဇူးတင်ပါတယ်မ။ Thank you ပါ။
Thank you. Thank you.
ကဲဒီ podcast လေးရဲ့နောက်ဆုံးအချိန်ထိကိုစူးစမ်းပန်းစားစိတ်ရှည်ရှည်နဲ့နားထောင်ပေးတဲ့အတွက်ကျွန်မကကျေးဇူးအရင်တင်ပါတယ်ရှင်အဲ့တော့ကျွန်မရဲ့ဒီ interview လေးမှာအရေးကြီးတဲ့အကြောင်းလေးတွေကိုကျွန်မပြန်ပြီးတော့ကောက်နှုတ်ပြီးပြောချင်ပါတယ်ပထမဦးဆုံးတော့ English skill ကအရေးကြီးတယ်ဆိုတာပါပဲနောက်တစ်ခုကျတော့ကိုယ့်ရဲ့ CV ကိုCV ဆို curriculum vitae ပေါ့နော်ကိုယ့်ရဲ့ work experience ကိုအချိန်ယူပြီးတော့ build လုပ်ကမှာဖြစ်ပါတယ်ဒီ build မလုပ်ဘဲနဲ့ဘလို့မှဒီ scholarship account တွေ account တကယ်take these scholarship တွေ တွေကို apply လုပ်ဖို့လို့အရန်ခက်ခဲ့ပါရရှင်နောက်တစ်ခုခြားတော့ recommendation letter လို့မျိုးပေါ့နော်တောင်းချင်တယ်ဆိုလို့ရှင်ကိုကအများရန်ကိုရဲ့ဒီအလုပ်တထက်လူကြီးတွေရှိမယ်နောက်တခြား university ကပါမောက်ခတွေရှိမယ်ဒီကိုတက်နေတဲ့သူတွေကိုရဲ့အလုပ်လုပ်ငန်းခွင့်ရသူတွေနဲ့ကိုကသင့်လျော်အောင်ပေါင်းထားမှာကိုကို recommendation letter reference letter တွေပေးမဲ့သူတွေရှိမှာဖြစ်ပါတယ်အဲ့တော့ဒီဟာတွေအကုန်လုံးကဒီ overnight is ဟိုအနေနဲ့လုပ်လို့မရပါဘူးဒါ years and years of ဒီကိုရဲ့ကိုကိုကိုပြောထောင်ဖို့လို့လိုအပ်တယ်ဆိုတော့ကျမကသတိပေးချင်ပါတယ်ရှင်အဲ့တော့ဒီမလို့ပဲမြန်မာပြည်မှာကြီးမြန်မာပြည်မှာလည်းပဲဘွဲရပြီမယ်လို့တခြားနီးနဲ့ကိုကိုကိုတိုးတက်အောင်လို့လုပ်ဖို့လို့နီးရှာနေတဲ့သူတွေအတွက်ကိုကျမကဒီ podcast လေးတွေနားထောင်ရင်းနဲ့အားရှိပါစေလို့ကျမဆုတောင်းပေးပါတယ်ရှင်အကျမတို့နောက်အပတ်ပြန်တွေ့ကြပါမယ်ရှင် Thank you so much for joining me today. I hope you guys will have a productive week.